ရုပ်ရှင်တရုတ်ဆောင်အကယ်ဒမီကျော်သူဦးဆောင်ဖွဲ့စည်းထားတဲ့နိုင်ရေးကူညီမှုအသင်းကဒုက္ခအခမဲ့ဆေးကမ်းမှာတွေ့ပြီးကုသပေးနေတာမှာလာမယ့်နှစ်သစ်အတွင်းမျက်စိခွဲစိတ်ကုသမှုပါတိုးချဲ့လှုံ့ဆောင်သွားမယ်လို့ဦးကျော်သူကပြောပါတယ်။အခုလိုမျက်စိခွဲစိတ်ခံတိုးချဲ့ဖွဲ့စည်းနိုင်အောင်နဲ့လိုအပ်တဲ့ပစ္စည်းဆက်ပစ္စည်းတွေမှယူနိုင်အောင်တီရင်းပြပါကအလူရှင်တွေကသူတို့လူမှုရေးအဖွဲ့ကိုလှူဒန်းကြတဲ့အတွက်အခုလိုတိုးချဲ့ဖွင့်လှစ်ဖို့ဖြစ်လာတာလို့ဆိုပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။ဦးကျော်သူဦးဆောင်ဖွဲ့စည်းထားတဲ့အနာရေးကူညီမှုအသင်းကဖွင့်ထားတဲ့ဒုက္ခကုသိုလ်ပစ္စည်းကမှမျက်စိလာပြတဲ့လူနာတွေအနေနဲ့ခွဲစိတ်ကုသဖို့လိုအပ်တဲ့အခါအပြင်မှာခွဲစိတ်ရင်အကုန်ကျများတဲ့အတွက်လူနာတွေအကုန်ကျတတ်တာအောင်အခုလိုခွဲစိတ်ခန်းမှာတပါးတည်းတွဲဖွင့်မှုစီစဉ်တာဖြစ်တဲ့အကြောင်းဦးကျော်သူကပြောပါတယ
်။ကျွန်တော်တို့ကပေါ့လေမျက်စိခွဲစိတ်ခန်းလုပ်ဖို့အစီအစဉ်လုပ်နေပါတယ်။အဲကျွန်တော်တို့ရှိမှမျက်စိဆရာဝန်တွေကလူနာကိုကြည့်ရဆိုမျက်စိခွဲရမဲ့လူတွေဆိုရင်ကျွန်တော်ဆေးရုံတို့ပက်ဆိုင်ရာဆေးခန်းတို့ပို့နေရတယ်။ပို့နေရတော့သူတို့အတွက်ဈေးစကားလည်းကုန်နေပြောအချိန်နဲ့ကုန်နေလူလဲပြန်မနေအဲ့တော့ကျွန်တော်တို့ဒီခွဲရမယ့်လူနာတွေကိုကျွန်တော်တို့ဒီမှာလဲတခါလဲခွဲပေးဖို့အစီအစဉ်လုပ်တာပါ
ဒီမျက်စိခွဲစိတ်ကုသကံဖြစ်မြောက်ရေးအတွက်ပြည်ရင်းပြည်ပမှာရှိတဲ့အလူရှင်တွေကစေတနာထက်တန်စွာနဲ့လူဒန်းနေကြတဲ့အတွက်အခုလိုဆေးကန်းတိုးချဲ့တည်ဆောက်ရေးအစီအစဉ်ကိုအကောင့်ထဲပေါ်လာနိုင်တာဖြစ်တယ်လို့ဆိုပါတယ်
ဒီအလူရှင်တွေကတော့လူနေပါပဲတော်တော်အခုမျက်စိခွဲစိတ်ခံကြဆိုတော်တော်အလူရှင်တွေအားသက်တရောနဲ့လူကြပါပဲလူရှင်တွေလူလို့လဲကျွန်တော်ဒီလုပ်ငန်းတွေကိုလုပ်နိုင်တာပါအခုဆိုရင်တော်တော်ပူများလာတယ်ဒီမျက်စိခွဲကန်းကိုလူတော်တော်များများစိတ်ဝင်စားတယ်စိတ်ဝင်စားပြီးတော့လှူကြတယ်ပေါ့လေဒီအလူငွေကတော့တော်တော်လေးဟိုပါဖြစ်တယ်အဲပစ္စည်းကတော့ကျွန်တော်မှားလာတော့မယ်ဒါသူတို့ဂျပန်နေပြီးတော့မှားတော့ပစ္စည်းကတစ်လနှစ်လလောက်ကြာတယ်ဟိုပစ္စည်းရဘူးอ่ะဂျိုဂျိုပြီးတော့မှားနေရတယ်မြန်မြန်လေးအကောင့်တွေပေါ်ရင်တော့ပ
ါဒီမျက်စိအထုကုဆေးကန်းဖွင့်ပြီးရင်တော့ကျွမ်းကျင်သူပညာရှင်တွေနဲ့လူနာတွေကိုခွဲစိတ်ကုသပေးသွားမှာဖြစ်တယ်လို့ဦးကျော်သူကပြောပါတယ်ဦးကျော်သူဦးဆောင်တဲ့ဒုက္ခကုသိုလ်ပစ္စည်းကံအတွက် UAE အာရဗ်စော်ဘွားများနိုင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေစုပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကအမေရိကန်ဒေါ်လာ3000လှူဒန်းခဲ့ကြပါတယ်။ကျမကြီးဆန်ရကိစ္စရပ်တွေမှာတိုးချဲ့ကူညီနိုင်ဖို့အခုလိုလှုပ်ဆောင်နေသလိုတစ်ဖက်မှာလှုပ်လက်စပညာရေးကဏ္ဍကိုလည်းနှစ်သစ်မှာတိုးချဲ့တင်ကြားနိုင်ဖို့စီစဉ်နေတယ်လို့ဦးကျော်သူကဆက်ပြောပါတယ်။
ကျွန်တော်တို့အခုပညာရေးပါကျွန်တော်လုပ်နေတယ်ပညာရေးကတော့ဟိုတော့အရင်တော့ဆိုရင်နှစ်စဉ်နှစ်တိုင်းပေါ့လေအခုလည်းရှိနေပါတယ်ဒီကလေးတွေပေါ့လေကလေးတွေကဒီကိုးတန်းဆယ်တန်းအရွယ်အစီဟို၄တန်း၅တန်းနေပြီးတော့ကျွန်တော်တို့အဲ့လိုအင်္ဂလိပ်စာသင်တန်းတွေလုပ်တယ်အခုဆိုရင်ကျွန်တော်တို့ဆယ်တန်းပြီးရဲ့ပြီးတော့ဘွဲရသည်အစီဟို 4K အင်္ဂလိပ်စာသင်တန်းပေါ့လေ speaking တို့ပါလို့အဲ့ဒါ grammar တို့အဲ့ဒါတွေပါကျွန်တော်တို့သင်တန်းစာပေးဖို့လုပ်နေပါတယ်
ဦးကျော်သူဦးဆောင်ဖွဲ့စည်းထားတဲ့ဒီနာရေးကူညီမှုအသင်းဟာလာမယ့်ဇန်နဝါရီလ1ရက်နေ့နှစ်သစ်ကူးနှစ်မှာ10နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်။ဒါပေမဲ့လောလောဆယ်အဆောက်အဦးတွေတိုးချဲ့တည်ဆောက်နေတဲ့အတွက်နှစ်ပတ်လည်ပွဲကိုတော့နောက်အဆောက်အဦးတွေတည်ဆောက်ပြီးတဲ့အခါမှာပဲကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ်
။ဒီနှစ်သစ်ကူးမှာတော့ဒီ January 1ရက်နေ့ကျရင်တော့ကျွန်တော်တို့ဒါကျွန်တော်နာရေးကူညီမှုအသင်း10နှစ်လည်ပြည့်ပြီ။ဒါပေမဲ့10နှစ်ပြည့်အခမ်းအနားကတော့ကျွန်တော်မလုပ်နိုင်သေးဘူးပေါ့လေ။ကျွန်တော်လောလောဆယ်ဆောက်လက်စားအဆောက်အဦးကမပြီးသေးတော့ဒီစာအုပ်ပြီးမှကျွန်တော်10နှစ်ပြည့်အခမ်းအနားသတ်သက်ပြီးသားလုပ်ပါမယ်။အခုဒီတရနေ့ January တရနေ့ကတော့ကျွန်တော်အမျိုးသမီးမွေးနေ့လာဖြစ်တယ်။အဲဒီနေ့ကတော့ကျွန်တော်တို့ဒီမှာကျွန်တော်အိမ်ပါပေါ့လေကျွန်တော်ပကြီးပြပွဲလေးကျွန်တော်လုပ်ဖို့အစီအစဉ်ရှိပါတယ်။ဒါကျွန်တော်ဆွဲလာတဲ့ပကြီးကားလေးကိုပြဖို့ပ
ါ။ဒ
ါလာတဲ့မိတ်ဆွေတွေကိုပြဖို့ပါဘူး။ပွဲကြီးရဲ့လို့လုပ်မှာမဟုတ်ပါဘူး
။နာရေးကူညီမှုအသင်းကဦးကျော်သူပြောပြခဲ့တာပါခင်ဗျာ။